နိုဝင်ဘာလလည်းအထိဘတ်ဂျက်ကိုအတည်ပြုလိုက်တာကြောင့်အမေရိကန်စွားရဲ့လုပ်ငန်းတွေရပ်မသွားပြီမဲ့အဲ့ဒီလိုမဲပေးခဲ့ကြတဲ့ Republican အမတ်တွေကြားမှာတော့ထိုးနဲ့တိုက်ခိုက်တာတွေကပိုပြီးပြင်းထန်လာနေကြပါတယ်။အောက်လွတ်တော်ဥက္ကဋ္ဌ Kevin McCarthy ကိုဖြုတ်ချဖို့ဒီအပတ်ကြိုးစားမယ်လို့ Conservative Republican အောက်လွတ်တော်အမတ် Gate Matt Gaetz ကသတင်းဌာနတွေရဲ့ဆွေးနွေးမေးမြန်းခန်းတွေမှာပြောကြားသွားပါတယ်။အစိုးရလုပ်ငန်းတွေမရပ်သွားဖို့ဘတ်ဂျက်ချပေးတဲ့အောင်မဲပေးခဲ့ကြတဲ့ Democrat အမတ်တွေကိုအောက်လွတ်တော်ဥက္ကဋ္ဌ Kevin McCarthy ကကြိုးဆိုလိုက်ပြီးတဲ့နောက်အခုလိုဖြုတ်ချလိုတာတွေဖြစ်လာခဲ့တာပါ။အစိုးရအသုံးစိတ်ကို2020ကိုဗစ်ကပ်ဘေးအကျိုးကာလအဆင့်ထိဖြတ်တောက်ဖို့နဲ့အရေးကြီးတဲ့ဥပဒေတွေအတွက်ဒီမိုကရက်အမတ်တွေရဲ့မဲကိုအသုံးမပြုဘူးဆိုတော့အောက်လွတ်တော်ဥက္ကဋ္ဌဖြစ်ရွေးကောက်ခံတုန်းကကေဗင်မက်ကာသီပေးခဲ့တဲ့ကတိစကားကိုသူကိုယ်တိုင်ဖျက်ခဲ့တယ်လို့မစ္စတာဂေ့စ်ကပြောပါတယ်။အောက်လွတ်တော်မှာအမတ်435ယောက်ရှိတဲ့နဲ့ Republican အမတ်အများစု221ယောက်ကမစ္စတာကေဗင်မက်ကာသီကိုအခုထိထောက်ခံနေကြဆဲပါပဲ။လွန်ခဲ့တဲ့လပေါင်းများစွာကမစ္စတာမက်ကာသီနဲ့သူသဘောတူခဲ့တယ်လို့ဘန်နိုင်းနှစ်အတွက်အမြင့်ဆုံးအသုံးစိတ်သတ်မှတ်ချက်တိုင်ရေးဆွဲထားတဲ့ဘတ်ဂျက်ကို Republican အမတ်တွေကလေးစားသင့်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။ခုလိုအနေနဲ့များလာတဲ့ကစားပွဲကိုကျွန်တော်စိတ်ကုန်နေပါပြီ။ဒီလို Republican လွှမ်းတဲ့အောက်တော်မျိုးကျွန်တော်ဘယ်တော့မှမတွေ့ကြုံဘူးခဲ့ပါဘူးလို့အထက်လွှတ်တော်မှာ36မိနစ်ကြာအမတ်ဖြစ်တာဝန်ယူခဲ့ဘူးတဲ့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။